88 90ငញញရင်နဲ့ပွင့်လင်းလူဖွဲ့စည်းနေကွန်ရမြဆုံကြီးတွေ့ဆုံဆွေးနွေးပွဲကိုဒီနေ့ကြောက်ဆက်မျိုးမြို့တော်ခမ်းမှာစတင်ကျင်းပခဲ့ပါတယ်။အခုလက်ရှိမှာအာယုံထွေပြားအောင်လှည့်နေတာတွေရှိတဲ့အတွက်တယောက်နဲ့တယောက်လက်ချင်းမြမြချိတ်ထားဖို့လိုတယ်လို့အဖွဲ့အမှားစကားပြောကြားချိန်မှာ88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကပြောကြားခဲ့တာပါ။ဟ
ိုဒီနေ့မှာဆိုရင်ဒီမှာဒိုင်းစင်ကအစိုးရအဖွဲ့ဝင်တာဝန်ကြီးကြီးမားမားယူထားတဲ့ပုဂ္ဂိုလ်တွေပါလာပြီးတော့ကျွန်တော်တို့ကိုအသိမှတ်ပြုတဲ့ဒါသာပြုတော့ဝိတာအနေနဲ့ရပ်ပြီးသားတယ်ဆိုတာကပြန်ပြီးတော့စဉ်းစားကြည့်ပါကျွန်တော်တို့အပြတ်အလန်တွဲထားမဲ့အခြေအာဝတိခံစားရတဲ့ပြရမယ်အခြေရောက်နေဆိုတာကိုပြောမှာလားအမ်ဘီရဲ့အခြေအနေကအားလုံးသိကြတဲ့အတိုင်းပါအာယုံထွေပြားရာကောင်းအောင်တဲ့ရာတွေရှိလို့ယူဟာကြကြကျင်းလာတဲ့အရေးကိစ္စတွေလည်းတော်တော်များပါလိမ့်မယ်အထူးသဖြင့်ပို့ပြီးတော့အရေးကြီးတာတွေဆိုတဲ့အချိန်ရောက်ရင်ပို့ပြီးတော့ရှုပ်ထွေးမဲ့ကိစ္စတွေပေါ်လာတာမြင်ရမှာပ
ါဒါအပြင်ဖြစ်ပျက်နေတဲ့အကြောင်းအရာတွေပေါ်မှာစိတ်ဝမ်းမကွဲပဲ2008ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုသာအာယုံထားကြဖို့ကိုမင်းကိုနိုင်ကဆက်လက်တိုက်တွန်းခဲ့ပါတယ်
issue တွေနောက်ကိုလိုက်ပြီးတော့စိတ်ဝမ်းမကွဲမိဖို့ကျွန်တော်ကြိုတင်ပြီးတော့တိုက်တွန်းထားပါတယ် issue တွေပေါ်မှာကျွန်တော်တို့ကသဘောထားပွဲလို့ခင်ရှိပါတယ်ကျွန်တော်နဲ့လည်းမတူညီလို့ရပါတယ်ဒါကသဘောထားကိစ္စပါဒါပေမဲ့ကျွန်တော်တို့ major ဖြစ်တဲ့အဓိကပင်မရည်ကြီးဖြစ်တဲ့နိုင်ငံရေးရဲ့အရေးကြီးတဲ့ဆုံးဖြတ်ချက်တွေပေါ်မှာတော့ကျွန်တော်တို့ကွဲတာလည်းမဟုတ်ပဲနဲ့အလုပ်မကွဲသွားဖို့လိုပါတယ်အဲ့တော့ကျွန်တော်စိတ်ရှိရတူအဲ့တော့ပြမရည်ကြီးဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးလာတယ်အဓိကဖြစ်တယ်ဆိုတော့ကိုလက်ချေမပြအောင်ဘယ် issue တွေပဲတက်လာကျွန်တော်တို့အဲ့ issue ကြောင့်ပွဲတာမျိုးမဖြစ်ပေနဲ့ကျွန်တော်တို့အားခိုင်မှနေဖို့ဒါကိုကျွန်တော်အဓိကတိုက်တော့ပါတယ
်ပြည်နယ်နဲ့တိုင်း14ခုက88ခုရဲ့အဖွဲ့တွေတွေ့ဆုံပြီးတိုင်းပြည်ရဲ့နိုင်ငံရေးအခြေအနေတွေဆက်လက်လှုပ်ဆောင်ရမယ့်ကိစ္စတွေကိုစုပေါင်းဆွေးနွေးကြတာဖြစ်ပါတယ်88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူဖွဲ့စည်းကကြောင်းသားခေါင်းဆောင်တိုးဖြစ်တဲ့ကိုဂျင်မီကဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ဒီကကြီးကတော့ကျွန်တော်တို့ဝလာတောင်နေဖြစ်တဲ့တမိုးကြီးနဲ့တရားဦးနဲ့စုမိုးကြီးပေါ့။အဲဒီကိစ္စကိုကျွန်တော်တို့အကောင်နဲ့ပုံရင်းနဲ့အဓိကအချက်အချာဖြစ်တဲ့ကျွန်တော်တို့အဓိကတောင်ဖြစ်တဲ့နောက်တခြားအရေးကြီးဆုံးတောင်ဖြစ်တဲ့ဖွဲ့စည်းပုံအခြေအနေဦးလေးပြင်ဆင်ရေးကိစ္စပေါ့နော်။အဲဒီကိစ္စလည်းကျွန်တော်ဆွေးနွေးကြမှာဖြစ်ပါတယ်။အခုအရေးကြီးတဲ့ကျွန်တော်တို့အလက်ကြောင်းတွေပေါ်လာတဲ့ပေါ်လာတဲ့မှာအာယုံဖြေကြအောင်ပေါ့နော်။အာယုံလက်စားတဲ့ဖြစ်ခင်တွေလည်းဒါသတိလို့ကြည့်နေတဲ့ကျွန်တော်တို့အဲဒီပြေးလို့လည်းဖြစ်ပါတယ
်။ NLD ပါတီကဥဆောင်ကြိုးပမ်းနေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအဆိုမူကြမ်းကိုလာမယ့်ဇွန်လ18ရက်နေ့မှာလွှတ်တော်မှာတင်ပြဖို့ရှိတာကိုတစ်ချိန်တည်းမှာပဲအဆိုထောက်ခံပွဲတွေကျင်းပဖို့လည်းရှိနေပါတယ်။ဒီနေ့တွေ့ဆုံပွဲကိုမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်လည်းတက်ရောက်ခဲ့ပါတယ်။88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းနယ်ကွန်ရက်တွေ့ဆုံပွဲကိုအခုလိုနယ်မှာကျင်းပတာဟာဒါပထမဆုံးအကြိမ်ဖြစ်ပါတယ်။88မျိုးဆက်ငင်းပွင့်ကွန်ရက်တွေ့ဆုံပွဲကိုအရင်ကရန်ကုန်မြို့မှာသာတစ်နှစ်ကိုနှစ်ကြိမ်ကျင်းပတာဖြစ်ပါတယ်။ကြောက်ဆဲကတွေ့ဆုံပွဲကိုမနေ့ဖြန်မှလည်းဆက်လက်ကျင်းပမှာဖြစ်ပြီးအစည်းအဝေးဆုံးဖြတ်ချက်ထုတ်ပြန်ဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ။ကျွန်တော်ကျော်ဇောဝင်းပါ